Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ29ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါပဲရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်းပါ။သတင်းတွေကိုကုညံဝင်းအောင်နဲ့အတူကြီးညာပါမယ်။ဂျပန်နိုင်ငံအိုဆာကာမြို့ G20 ထိပ်သီးစည်းဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့စနေနေ့မှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံဖို့ရှိပါတယ်။အမေရိကန်နိုင်ငံကအသားအရောင်ရှိသူမျိုးသမီးတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတထရမ့်ကိုရှုံးနိမ့်အောင်လုပ်ဖို့အကောင်းဆုံးအနေအထားမှာရှိနေကြောင်းထွန်ကျင်သူတွေကပြောနေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းစာနာမှုအထောက်ပံ့ပစ္စည်းတွေတည်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာချက်ချင်းကော်မတီ ICRC ရဲ့မော်တော်ယာဉ်6စီးပါဝင်တဲ့ရင်နံဘုံခွဲတိုက်ခတ်ခံရပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြရပါမယ်
။ထိုက်တန်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ရှမ်းပြည်နယ်အစီအပိုင်းအထုဒေသ၄ငင်းချမ်းရီ230ပြည့်ခန္ဓာမှာအစိုးရငင်းချမ်းရီအဖွဲ့ကရခိုင်လက်နက်ကန်တပ်နဲ့ငင်းချမ်းရီဆွေးနွေးမယ့်အလားအလာရှိပါသလား
။မိုင်လာငင်းချမ်းရီ230ဖွဲ့ကိုတက်လာတဲ့အချိန်မှာကြတော့ကျွန်တော်တို့လူကြားကဆက်ဆက်ပေးတဲ့လူတွေရှိတယ်ဆိုတော့သူတို့ကနေပြီးတော့ဒီပွဲရောက်နေ
ရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အေယာဝတီတိုင်းအတွင်းစာစဘာခရီးစဉ်အတွင်းမှာစာစဘာစိုက်ပျိုးထုတ်လုပ်မှုနဲ့ပတ်သက်လို့ပြောကြားချက်တခါအမေရိကန်နဲ့ကိုစတာရီကာနိုင်ငံတွေမှာအသုံးပြုနေတဲ့ပြန်ပြည့်မြဲစွာရင်အကြောင်းနဲ့အတူဗီယက်နမ်မှာပလတ်စတစ်မှိုက်တွေရဲ့ပြဿနာဘလောက်ကြီးသလဲဆိုတာပြတဲ့အမှုပညာပွဲတစ်ခုအကြောင်းစာရတွေနားဆင်နိုင်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝေးအောင်တို့ပြောပြပါမယ်ရှင်။
ဂျပန်နိုင်ငံအိုဆာကာမြို့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့စနေနေ့မှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံတဲ့အခါပြီးခဲ့တဲ့လအတွင်းကရပ်ဆိုင်းသွားခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်ဆက်တင်ရေးဆွေးနွေးကြပါလိမ့်မယ်။သမ္မတထရမ့်နဲ့ဘရာဇီးသမ္မတဂျိုင်ယယ်ဘောဆိုနာရိုတို့တောက်ချာနေ့ကတွေ့ဆုံစဉ်မှာကုန်သွယ်ရေးသဘောတူညီချက်အသစ်တရက်ကိုတရုတ်သမ္မတရှီဘက်ကချပြဖို့ရှိသလားလို့ VOA ကသမ္မတထရမ့်ကိုမေးမြန်းခဲ့ရမှာမနေ့ပြန်ဘာဖြစ်တယ်လဲဆိုတာကိုစောင့်ကြည့်ရမယ်စိတ်လှုပ်ရှားစရာနေ့တနေ့ပါပဲနှစ်နိုင်ငံစလုံးအတွက်ကောင်းမဲ့ဟာဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ဒေါ်လာ325ဘီလီယံတန်ဖိုးရှိတဲ့နောက်ထပ်အခွန်စည်းကြပ်မယ်လို့လည်းသမ္မတထရမ့်ကချိန်ချောက်ထားရမှာဒီပမာဏဟာအမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးနီးပါးအပေါ်အခွန်ကောက်ခံမဲ့သဘောရှိနေပါတယ်ဒုတိယသမ္မတမိုက်ပန်ဆဲဒုတိယသမ္မတအင်ဒိုယုံအရာရှိချုပ်မတ်ခ်ရှော့ကတော့စနေနေ့မှာအကောင်းဆုံးရနိုင်တဲ့အဖြေကကွန်တွယ်ရေးဆွေးနွေးပွဲတွေပြန်ဆကျင်းတာဖြစ်တယ်လို့တောက်ကြနေမှာပြောပါရယ်။အမေရိကန်နဲ့တရုတ်နိုင်ငံစလုံးကတော့အခုလက်ရှိသူတို့ရဲ့ယက်တီချက်တွေကလည်းအပြောင်းလဲလျှော့ပေးမယ်လို့မမျှော်လင့်ကြပါဘူး။သမ္မတထရမ့်ဟာစနေနေ့မှာဆော်ဒီအင်ရှီမင်းသားမိုဟာမက်ဘင်ဆာမန်နဲ့တူရကီသမ္မတရီဆက်ပ်တိုင်ယပ်အာရိုဂန်ဝမ်နိုနဲ့တွေ့ဆုံတရားတွေ့ဆုံဖို့လည်းရှိပါရယ်။တူရကီသမ္မတနဲ့တွေ့ဆုံပွဲဟာအမေရိကန်နဲ့ NATO မဟာမိတ်တူရကီနိုင်ငံကရုရှားရဲ့ S-400 ဒုံးကျည်စနစ်ဝယ်ယူမှာမို့နိုင်ငံဆက်ဆံရေးပြည်ပြားမဲ့အခြေအနေကနေရှောင်ရှားနိုင်မဲ့နောက်ဆုံးအခွင့်အရေးတရလည်းဖြစ်ပါရခင
်အသားအရွယ်ရှိတဲ့အမျိုးသမီးတွေဟာ2020ပြည့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုရှုံးနေအောင်လုပ်ဖို့အကောင်းဆုံးအနေထားမှာရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဖလော်ရီဒါ၊တက်ကဆက်၊အရီဇိုးနားနဲ့ဂျော်ဂျီယာစတဲ့မဲဆန္ဒရှင်ဥယျာဉ်တိတိတသာများတဲ့ပြည်နယ်တွေကမဲဆန္ဒရှင်၄ဦးထဲမှာ2ဦးကအသားအရွယ်ရှိတဲ့အမျိုးသမီးတွေဖြစ်ပါတယ်2018ကွန်ဂရက်စ်လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲမှာလူမဲအမျိုးသမီးတွေဟာဒီဒီမိုကရက်တွေရဲ့အပြာရောင်လှိုင်းတဘူးလှုပ်ရှားမှုနဲ့အောက်လွှတ်တော်အပေါ် Republican တွေရဲ့ထိန်းချုပ်မှုကိုရှော့ချနိုင်ခဲ့ပါတယ်။အမျိုးသမီးနိုင်ငံရေးလှုပ်ရှားမှုအဖွဲ့တစ်ခုကိုတည်ထောင်သူ Amy Ellison ကတော့အသားရောင်ရှိတဲ့အမျိုးသမီးတွေရဲ့ထောက်ခံမှုမပါဘဲသမ္မတလောင်းအဖြစ်ဘယ်သူမှရွေးခံရမှာမဟုတ်သလို Florida မှာအနိုင်မရရင်ဘယ်သူမှသမ္မတဖြစ်မလာနိုင်ဘူးလို့ဆိုပါတယ်ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ဟာဟေတီ၊ကျူဘာနဲ့ကမ္ဘာအနှံ့ကပြောင်းရွှေ့ဝင်ရောက်လာသူတွေစုပေါင်းအခြေချတဲ့မြို့ဖြစ်ပါတယ်။ဒီမိုကရက်ပါတီကတော့လူနည်းစုမဲဆန္ဒရှင်တွေကိုထိတွေ့စည်းရုံးရေးဟာလာမယ့်ရွေးကောက်ပွဲကာလအတွက်ဦးစားပေးအစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။
American ကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားရကနေဖမ်းဆီးထိန်းသိမ်းခံရတဲ့ကလီးငယ်တွေရဲ့ထိန်းသိမ်းခံအခြေအနေဆိုးရွားနေတာကြောင့် American ဆိုးရွားနေတဲ့ဂျာဝင်ဆောင်ရွက်ပေးဖို့ American နိုင်ငံပြည်ထောင်စုတရားသူကြီး Dolly G ကတောက်ကြံနေပါမိန့်ချမှတ်လိုက်ပါတယ်။အထိန်းသိမ်းခံကလီးငယ်တွေကို American နယ်ကျောင်းဆောင်နယ်ကြားဆောင်တပ်ဖွဲ့ကပြုမှုဆက်ဆံနေပုံတွေနဲ့ပတ်သက်ပြီးဆက်စုနှစ်ချီဖြစ်ပွားနေတဲ့အမှုကိုကင်တွယ်နေသူ Los Angeles မြို့ KI တရားရုံးပြည်ထောင်စုတရားသူကြီးကအခုလိုမိန့်ချမှတ်ခဲ့တာပါ။ကလေးတွေရဲ့ဆွေးရတဲ့အခြေအနေကြောင့်ကျမရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆရာဝန်တွေကို Texas ပြည်နယ်မှာရှိတဲ့ထိန်းသိမ်းရေးစခန်းတွေကိုအမြန်ဆုံးလွှတ်ပေးဖို့အတွက်ကလေးတွေရဲ့ရှိနေတွေကအဲ့ဒီပြည်ထောင်စုတရားသူကြီးကိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကကလေးတွေရဲ့ရှိနေတွေကလုံလောက်တဲ့အစားအစာ၊ရေနဲ့တန်ရှင်းမှုမရှိတဲ့ထိန်းသိမ်းရေးစခန်းတွေကလေးတွေရဲ့အခြေအနေကြောင့်ဆက်ဆုပ်ဖွယ်ကောင်းတယ်လို့ဖော်ပြသတိပေးခဲ့ပါတယ်။ဘိုဟိုအမေရိကဒေသကရွှေ့ပြောင်းဝင်ရောက်သူတွေများပြားလာတာနဲ့အမျှအမေရိကမက္ကဆီကိုနယ်စပ်ကထိန်းသိမ်းရေးစခန်းတွေအတွက်ထိန်းသိမ်းခံရသူအရေးအတွက်ပုံများလာတာဖြစ်ပါတယ်။ဒါဟာအမေရိကန်ကွန်ဂရက်ကိုနယ်စပ်လူဝင်မှုကိစ္စအရေးပေါ်အသုံးစရာကိုအတည်ပြုပေးဖို့တွန်းအားပေးနေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရကတော့ကလေးတွေရဲ့ရှေ့တွေရဲ့တောင်းဆိုချက်ဟာအစိုးရတဲ့ဝန်ထုတ်ဝဖို့ဖြစ်လာစေမှာဖြစ်ပြီးဖြည့်ရှင်းဆောင်ရွက်နိုင်တဲ့အတိုင်းအတာရဲ့ဘောင်ကျော်လွန်နေတယ်လို့လည်းပြောပါတယ်ခင်ဗျ။
တာလီဘန်တပုန်တွေကအာဖဂန်အစိုးရနဲ့ညီညွတ်ရေးဆွေးနွေးကြလာအောင်စီယုံတွင်းတွင်ရေးမှအိန္ဒိယနိုင်ငံရဲ့ပံ့ပိုးမှုကိုရနိုင်ဖို့အတွက်အာဖဂန်နစ္စတန်သမ္မတအက်ရှရက်ဂဟာနီဟာပါကစ္စတန်နိုင်ငံကိုနှစ်ရက်ကြာတရားဝင်ခီးတွားရောက်ခဲ့ပြီးတောက်ကြနေ့မှာသူခီးစဉ်ကိုအဆုံးသတ်လိုက်ပါတယ်။သမ္မတဂဟာနီဦးဆောင်တဲ့အဖွဲ့နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ဦးဆောင်တဲ့အဖွဲ့တို့ဟာအစ္စတန်ဘာဘတ်မြို့မှာကြေကြေပြန့်ပြန့်ဆွေးနွေးကြပြီးနိုင်ငံကြားတင်းမာတဲ့ဆက်ဆံရေးကိုပြည်လည်နိုင်စေဖို့နဲ့အာဖဂန်နိုင်ငံတွင်ညီညွတ်ရေးလုပ်ငန်းစဉ်တွေကတဆင့်အမျိုးသားပြန်လည်တင်မြှင့်ရေးရရှိနိုင်ဖို့ပါကစ္စတန်အာဖဂန်ကြားဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးကြပါတယ်။ပါကစ္စတန်နဲ့တာလီဘန်ကြားကမ်းကျွမ်းမိကျွမ်းကမ်းမိအနေထားရှိတာကြောင့်ပါကစ္စတန်ဟာအရေးပါတဲ့အခက်ခဲနာမှာရှိကြောင်းဒီအချက်ကိုအသိအမှတ်ပြုပြီးပြည်ပကအခြေအနေကနေဘယ်လိုပူးပေါင်းဆောင်ရွက်မှုဖြစ်လာအောင်အစီအစဉ်တကျလှုပ်ဆောင်သွားဖို့လိုကြောင်းအာဖဂန်သမ္မတကပြောပါတယ်။ဂါနီရဲ့အခုလိုပြောကြားချက်ကိုကြည့်ရင်အာဖဂန်ရဲ့ပါကစ္စတန်အပေါ်ယက်တီချက်ဟာတိတိတသာပြောင်းလဲသွားတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။အရင်တုန်းကတော့အာဖဂန်နိုင်ငံထဲမှာအကြမ်းဖက်မှုတွေဖြစ်အောင်တာလီဘန်တွေဘက်ကိုပါကစ္စတန်ကနောက်ွယ်ကနေမြောက်ပေးနေတယ်လို့အာဖဂန်ကဆွဆွဲလို့ရှိပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12139လိုင်းကီလိုမီတာ40 kHz 8013လိုင်းကီလိုမီတာ57 kHz 5805နဲ့လိုင်းကီလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့တောက်ကြံနေ့စနေနေ့မနေ့ခင်တဲ့နေ့ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်အတွင်းစာနာမှုအထောက်ပံ့ပစ္စည်းတွေတည်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာတက်ချေနေကော်မတီ ICRC ရဲ့ရင်တန်းတန်းရခိုင်ပြည်နယ်မြောက်ဦးနဲ့ကြောက်တော်မြို့ကြားဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်။မော်တော်ယာဉ်6စီးပါဝင်တဲ့အဲ့ဒီ ICRC ရင်တန်းပေါ်မှာအထောက်ပံ့ပစ္စည်းတည်ဆောင်ထားသလိုဝန်ထမ်းတွေလည်းလိုက်ပါလာခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်ရင်တစည်းထိခိုက်ပြီးအနည်းငယ်ပျက်စီးသွားခဲ့ပေမဲ့လူအသေးပြောက်တော့မရှိပါဘူးလို့ ICRC ရဲ့ပြောခွင့်ရဦးစောဝင်းက VOA ကိုပြောပါရယ်ဒီဘုံကိုဘယ်အဖွဲ့ကပြစ်တယ်လဲဆိုတာမသိရှိကြောင်းနဲ့ ICRC ရဲ့လက်နက်ကိုင်ပဋိပတ်တွေအကြားဒုက္ခရောက်နေတဲ့လူတို့ကိုအကူအညီပေးနေတဲ့အဖွဲ့စည်းတစ်ခုဖြစ်လို့ဒီလိုတိုက်ခိုက်တဲ့လက်သေးအဖွဲ့တွေကိုထုတ်ဖော်ပြောလို့မရှိဘူးလို့လည်းသူကပြောပါရယ်ဒါမှမဟုတ်တရင်ပြန်ကြရေးအဖွဲ့အတွင်းမူဘုံမကျုံစုံမင်းထွန်းကို VOA ရဆက်သွယ်မေးမြန်းခဲ့ရမှာတော့ဒီတိုက်ခိုက်မှုကို AA လက်နက်ကိုင်ရခိုင်ရခိုင်လက်နက်ကိုင်အဖွဲ့ကတိုက်ခဲ့တာဖြစ်တယ်လို့အတည်ပြုပြောကြပြီးဒါမှမဟုတ်ကနေမြေလုံးကျုံရင်းနဲ့မိုင်းရှင်းလင်းရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ် AA ရခိုင်လက်နက်ကိုင်အဖွဲ့ကပြန်ကြရေးတာဝန်ခံဖြစ်သူခိုင်တုခါကတော့ဒီနေမြေဟာမြန်မာစစ်တပ်ကလုံခြုံရေးတိကျထားတဲ့နေမြေဖြစ်တဲ့အတွက်သူတို့လက်ချက်မဟုတ်ဘူးလို့လည်းပြောပါတယ်ဒီလိုတိုက်ခိုက်ခံရရတဲ့မြောက်ဦးနဲ့ကြောက်တော်မျိုးအဆက်ကြောက်ကြံတဲ့တောင်ဦးကျေးရွာဘက်ဒီမှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်နေတာတပတ်နီးပါးရှိနေပါပြီ။ရခိုင်ပြည်နယ်အတွင်း ICRC ရဲ့အကူအညီပေးရေးလုပ်ငန်းတွေကိုလည်းကန့်ကွက်မှုနဲ့ဟန်တားမှုတွေမကြာခဏကြုံတွေ့နေရပါခင
်ဗျ။ဦးဟန်းမင်းကြီးအပေါ်ဘုံရှုအကွယ်ရှုနဲ့တစ္ဆာခန္ဓာကြတဲ့တရုတ်နိုင်ငံတွေကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးတွေအပေါ်ချိန်ချောက်နေတာကိုရပ်တန့်ဖို့ဗာတီကန်နန်းတော်ကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံတွေကခရစ်ယာန်ဘုန်းတော်ကြီးတွေစီဗာတီကန်နန်းတော်ကဖေးပို့တဲ့ညွှန်ကြားချက်တွေမှာအဲ့လိုမြစ်တာရက်ခံထားတာပါတရုတ်နိုင်ငံတည်းကဒီကက်သလစ်ဘာသာဝင်ခန့်မှန်းကြီး12တန်းလောက်ရှိပြီးဘာသာတရားမရှိတဲ့တရုတ်ကွန်မြူနစ်ပါတီကရွေးချယ်တင်မြှောက်လိုက်တဲ့ကက်သလစ်ဖုန်းတော်ကြီးတွေနဲ့ပ ပိုယမင်းကြီးပေါ်ပုံရှုပ်ွယ်ချိုတစ္ဆာခံတဲ့ဖုံးတော်ကြီးတွေဆိုပြီးကွဲပြားနေကြပါတယ်။တရုတ်နိုင်ငံတွင်ကက်သလစ်ဖုံးတော်ကြီးတွေခံအမှုနဲ့ပတ်သက်လို့ဗာတီကန်ရဲ့တရုတ်အစိုးရတို့ကြားဒီကိစ္စတွေမှာတော့အငြင်းပွားွယ်သဘောတူညီတဲ့ခုကိုလက်မှတ်ထိုးခဲ့ပြီးတဲ့နောက်အခုနောက်ဆုံးသတိပေးချက်ကနှစ်ဖက်ကြားတင်းမာမှုကိုပြသနေရပါ။ ပိုယမင်းကြီးရဲ့ခံမှုပေါ်အပိဒတ်ဆုံးဖြတ်ချက်ကိုတရုတ်အစိုးရကလုပ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့ခရီးရန်ဖျားเจ้าတွေဟာကိုယ်ပိုင်အထုတ်ကြအာဏာပိုင်ခွင့်ရှိပြီးလွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့တရုတ်ဥပဒေမှာပြဋ္ဌာန်းထားတယ်လို့ခရီးရန်ဖုံးတော်ကြီးတွေဟာဒီအချက်ကိုလိုက်နာရမယ်လို့ဆိုတာပါတယ်ခင်ဗျာ။
တယ်နေ့အတွင်ပထမဆုံးကြိမ်ခမွန်တဲ့ဖြစ်သူကိုတွေ့ဆုံခွင့်ရခဲ့ပါတယ်။လူခွင့်ရရှိနေဝန်ကွန်ဇန်တရုတ်နိုင်ငံအရှိပိုင်းကရှန်တောင်းပြည်နယ်မှာထောင်တန်၄နှစ်ခွဲကြာခံနေရတာဖြစ်ပါတယ်။တောက်ကြနေနေ့လယ်ခဲမှာဇနီးဖြစ်သူလီဝန်ဇူ၆နှစ်အရွယ်သားဖြစ်သူနဲ့ဝန်ကွန်ဇန်ရဲ့အမဖြစ်သူတို့သူ့ကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ခမွန်တဲ့နဲ့တွေ့ဆုံ တွေတွတ်သွင်းခံထားရနိုင်တဲ့အခြေအနေကိုစိုးရိမ်မိကြောင်းလည်းပြောပါရယ်နောက်ဆုံးကြတော့လည်းကျွန်မသူ့ကိုတွေ့ခင်ရခဲ့ပါပြီဒါပေမဲ့သူ့ရဲ့မခံမရဖြစ်နေတဲ့စိတ်ထားကိုတွေ့လိုက်ရတယ်လို့ခံစားမိပါရယ်ကျွန်မမြင်ရောင်ကြည့်ခဲ့တယ်လို့မဟုတ်ပဲသူနဲ့ပုံမှန်စကားပြောရတာခက်ခဲနေပါရယ်သူကစိတ်တုန်နေတဲ့အဖြစ်အထူးသဖြင့်ကျွန်မဘေးမကင်းမှာကိုစိုးရိမ်နေပါတယ်လို့လည်းပြောပါရယ်ဝမ်ကိုရိုက်ကတော့အချင်းအောင်မှသူ့ကိုကောင်းကောင်းမွန်မွန်ထားဆက်ဆံကြောင်းနဲ့သူ့မိသားစုရဲ့လုံခြုံရေးကိုစိတ်မချတာကြောင့်နောက်နှစ်လအတွင်းထောင်ဝင်စားလာမတွေ့ဖို့ကြောက်တာကြောင့်ပါခင်ဗျာ
။ပြည်ထောင်နိုင်ငံပါရီမှာကျင်းပတဲ့အမျိုးသမီးကမ္ဘာဖလား Quarter Final ဒုတိယပွဲစဉ်မှာလက်ရှိချန်ပီယံအမေရိကန်အသင်းကအင်းရှင်ပြည်ထောင်နိုင်ငံအသင်းကို2ဂိုးတကုနဲ့အနိုင်ရသွားပါတယ်။အမေရိကန်အသင်းတို့ပထမဂိုးကိုပွဲစပြီး5မိနစ်အကြာမှာရာပီနိုကသွင်းယူတာဖြစ်ပြီး65မိနစ်အကြာမှာဒုတိယဂိုးကိုလည်းသူကပဲထပ်မံသွင်းယူလိုက်တာပါ87မိနစ်မှာတော့ပြင်သစ်အသင်းကဒေါက်ကံပေါ်ရပြီးအဲ့ဒီပြင်သစ်အသင်းရဲ့နံပါတ်3ရေနာကနေပြီးတော့ခေါင်းတိုက်သွင်းယူပြီးခြေပကုတ်ကိုရရှိသွားပါတယ်။အဲ့ဒီနောက်မှာအမေရိကန်အသင်းကလက်ထိပ်ပေါ်ဖြစ်ခဲ့ပေမဲ့ဒိုင်းလူကြီးကပြစ်ဒဏ်ပေါ်မပေးခဲ့တာကိုတော့ပြင်သစ်ဘက်ကအတော်လေးမကျေမနပ်ဖြစ်ခဲ့ကြပါတယ်။အဲ့ဒီနောက်မှာပြင်သစ်ဘက်ကဒုတိယခြေပကုတ်ရဖို့အပြင်းထန်ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။အခုခါအမေရိကန်အသင်းဟာဆင်မီဖိုင်နယ်တက်လာတဲ့ဒုတိယအသင်းဖြစ်ပါတယ်။
2019ခုနှစ်ဇွန်လ29ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနှားဆင်ကြားရပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄ငြိမ်းချမ်းရေးနှစ်30ကြီးအခမ်းအနားတက်ဖို့အစိုးရရဲ့ငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေမိုင်းလားမျိုးကိုရောက်နေတဲ့အချိန်မှာအခြေအနေပေးလာမယ်ဆိုရင်တွေ့ဆုံဆွေးနွေးဖို့အသင့်ရှိတဲ့အကြောင်းရခိုင်တပ်မတော် AA ကပြောပါတယ်။ဒါပေမဲ့ဒီအခမ်းအနားကို KIA ကချင်ဘက်ကအခမ်းအနားတက်တဲ့ကိုယ်စားလှယ်သာပါဝင်ပြီးငြိမ်းချမ်းရေးဆွေးနွေးမဲ့ကိုယ်စားလှယ်အဖွဲ့တည်တာမပါတာကြောင့်ဆွေးနွေးမဲ့အခြေအနေဟာပြည့်စုံနိုင်ပွဲမရှိကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တင်ပြရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ဟာ AP လကုံမှာနောက်ဆုံးတွဲဆုံပြီးတဲ့နောက်နေရာရွေးချယ်တာအဆင်မပြေတာကြောင့်ယနေ့ထိထပ်မံတွဲဆုံနိုင်တာမရှိသေးပါဘူး။လောလောဆယ်မှာတော့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဝင်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကကိုယ်စားလှယ်တွေဟာမိုင်းလားမျိုးကိုရောက်ရှိနေကြပြီးနှစ်ဖက်အလွတ်တဘောတွဲဆုံနိုင်မလားဆိုနိုင်ငံရေးလေ့လာသူတွေကပြောလင့်နေကြပါတယ်။တွဲဆုံဆွေးနွေးနိုင်မဲ့အလားအလာပေါ်မှာ AA ခေါ်ရခိုင်ကြမ်းတော်ကဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ်
ဒီမိုင်းလာငင်းချိုင်းနှစ်30ဘွေကိုတက်လာတဲ့အချိန်မှာကြတော့ဟိုကျွန်တော်တို့ကိုကြားကဆက်ဆက်ပေးတဲ့လူတွေရှိတယ်ဆိုတော့သူတို့ကနေပြီးတော့ဒီဘွေရောက်ရင်ကြတော့ခင်ဗျားတို့တွဲနိုင်မလားဆိုတဲ့ပုံစံမျိုးအနေနဲ့ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အော်လက်ရှိအချိန်မှာတော့ဘုနော်ဟိုမှာအရင်ရတ္တိချက်အတိုင်းပဲဟိုမှာတွင်းမယ်ဆိုလို့ရှိရင်လည်းအဲကျွန်တော်တို့ဘက်ကတော့ဒီပန်ဆန်းမှာတွင်းမယ်တကယ်လို့ဒုတိယအနေနဲ့ကတော့အမှုရှင်မှာတွင်းမယ်ဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံနေရာတစ်ခုမှာဆိုတဲ့အမျိုးပါအခုဒီကိုလာတဲ့အချိန်မှာတော့ဟိုမိုင်းလာနှစ်30ပွဲကိုပဲတက်ဖို့လာတဲ့ဟာပဲရှိတယ်အဲတခြားပုံစံမျိုးအနေနဲ့ကတော့မရှိဘူးဒါပေမဲ့အချိန်တွေတစ်ခုပြီးရင်တော့တွင်းသိရင်တွေးရအောင်ဆိုတဲ့စဉ်းစားချက်တော့ရှိပါ
မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် MNDAA ကိုကတ် TNLA တအန်းပလောင်ရခိုင်တပ်ဖွဲ့တွေမှာကချင်အဖွဲ့ကအခမ်းအနားတက်မဲ့အဖွဲ့သာလာရောက်ပြီးဆွေးနွေးမဲ့ကိုယ်စားလှယ်အဖွဲ့မပါဝင်တာကြောင့်အခက်အခဲရှိနေကြောင်းဆက်ပြောပါတယ်
လ ကျွန်တော်တို့ရဲ့အရှင်တွေကတော့မရှိတော့ဘူးဒါဆိုတော့ KIO ကြတော့သူတို့ကဒီအစည်းအဝေးကိုသီးသန့်တက်ဖို့ကိုယ်စားလှယ်ပဲပါတယ်သူတို့မှကြတော့ဒီငင်းချမ်းရေးကိုဆွေးနေတဲ့အဖွဲ့ကတတ်တပွဲအစည်းအဝေးကိုတတ်တပွဲဆိုတော့ဒီကိုလာလို့ရှိရင်တွေးလို့ရှိရင်လည်းတွေးတာတော့ဝယ်ရှိမယ်အဲတိုက်ပြီးတော့ဒီကျွန်တော်တို့တခြားဟာတွေကြတော့ဆဲလို့ဆွေးနေမယ်အနေထားကြတော့နည်းနည်းလေးအခက်ကြီးရှိနေတာ
လောလောဆယ်မှာအစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမိုင်းလာမြို့ကိုနှစ်ဆယ်ခုနှစ်ရည်နေ့ကတည်းကရောက်ရှိနေပြီးမိုင်းလာငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကျင်းပမဲ့30ရည်နေ့အထိရှိနေမှာဖြစ်တာကြောင့်ဒီရက်ပိုင်းတွင်စီစဉ်မဲ့ဆိုရင်ဆွေးနွေးပွဲပြင်းပြောင်းနိုင်မဲ့အလားအလာတွေရှိနေပါတယ်ဒီအချိန်လေးပေါ်မှာနိုင်ငံရေးလေးလာတုံ့တက်သူဥမ္မမောင်ဆိုကအခုလိုရှုမြင ကျွန်တော်တို့ကအခုလောလောဆယ်ဖြစ်နေတဲ့ပြိပကကရခိုင်ပြည်နယ်ပြိပကအပေါ်ပြီးထိတ်ရောက်နာအောင်။
ကျွန်တော်တို့အဓိကအခုလောလောဆယ်ဖြစ်နေတဲ့ပြိပကရခိုင်ပြည်နယ်ပြိပကအပေါ်ပြီးထိတ်ရောက်နာအောင်အဲ့တော့ကရင်ရကိုယ်စားလှယ်ဖွဲ့ပါတော့အေးပါဝင်ကျွန်တဲ့သုံးဘက်ပါမယ်ဆိုရင်တော့သုံးပြညှိနှိုင်းမှုနားလည်မှုဒီယူနိုင်အောင်ဆွေးနွေးနိုင်လိမ့်မယ်လို့ထင်ပါတယ်။
ကိုမိုးစောပြောပြသွားတာပါရှင်အခုတခါတော့ဒေါအောင်ဆန်းစုကြည်ရဲ့အေရဝတီတိုင်းခရီးစဉ်ကိုအလှည့်ပေးပါရစေရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အေရဝတီတိုင်းခရီးစဉ်အတွင်းစံစဘာထုတ်လုပ်မှုနဲ့ပတ်သက်တဲ့မူဝါဒရေးရာတွေကိုအဓိကထားပြီးတော့ပြောသွားပါတယ်မကြာသေးခင်ကပဲစဘာစီမတိမငြိမ်ဖြစ်ခဲ့တဲ့အတွက်လက်သမားတွေအခက်ကြုံနေရတဲ့အချိန်မှာစံစဘာအဓ
ဒေသခံတောင်သူလယ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာလယ်သမားတွေခက်ခဲနေတဲ့ဘဏ်ချင်းငွေပါဝင်အခြေခံစပါးစီတင်းတရာ၅သိန်းအောက်ကိုကြားသွားရေးကိစ္စကိုအစိုးရနဲ့လုပ်ငန်းရှင်တွေပူးပေါင်းဖြည့်ရှင်းဖို့ပြောသွားပါတယ်နိုင်ငံတော်အစိုးရပိုင်းအနေနဲ့လည်းအခြေခံဈေးနှုန်းအောင်မရောက်ဘူဝါဒပိုင်းအရာဖြစ်စေပြည်ပနိုင်ငံအစိုးရတွေနဲ့ချိတ်ဆက်ပြီးတင်ပို့ရောင်း ောက်မသွားအောင်လို့တီးနှံတွေစုပြုံပေါ်ထွက်လာခြင်းမှာဝယ်လိုအားတိုးမြင့်မဲ့အစီအစဉ်တွေကိုအပုဂ္ဂလိကနဲ့အစိုးရကပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်
။စံကုန်တွေကအစိုးရသတ်မှတ်ထားရဲ့အခြေကစပါးစိအောက်ကိုချပြီးမဝယ်ဘူးမေးလာတဲ့မြို့နယ်တချို့မှာလက်သမားကြီးဆန္ဒပြရာတွေရှိခဲ့ပါတယ်အခုအခါစပါးစိတ်တဖြည်းဖြည်းပြန်တက်လာပြီမဲ့လယ်သမားတွေလက်ထက်မှာလက်ကျန်စပါးမရှိတော့လို့နင့်နာမှုတွေကြုံခဲ့ရရလို့လဲလယ်သမားတွေကပြောပါတယ်။နှွေစပါးစပေါတုံးကစပါးစိတ်ကတင်းတရာကိုကျက်4,000-5,000လောက်ကျခဲ့ပြီးအခု5,000-3,000ကျော်လာတဲ့အခါမှာလယ်သမားအများစုလက်ထက်လက်ကျန်စပါးမရှိတော့ရဲ့အကြောင်းအေယာဝတီတိုင်းတောင်သူလယ်သမားအသင်းအတွင်းရမှုဦးအေးတောင်က VOA ကိုပြောပါတယ်
လုပ်ငန်းရှင်ပေါ့ဗျာအဲ့လိုဟာမျိုးတွေရယ်ဆိုင်ဆဲလုပ်ငန်းရှင်တွေရယ်အဲ့လိုလူမျိုးတွေရှိမှာပဲစပါးဒီရတော့မြန်မာသားသားရှိကြတော့တာလယ်သမားလက်ထမှာစပါးမရှိတော့ဘူးဒီမြက်ကပြင်းအားစုကြီးရတယ်မနစ်ကတည်းကပူပြင်းနေတယ်ဒီမြက်ကတော့အကုန်အရှုံးပေါ်တာပေါ့ပြင်းစားဖို့ဟလာ300ရှိရတယ်အခုမိုးစပါးအတွက်ပြန်ရင်းဖို့တွေနဲ့စပါးရောင်းရတာပဲလေ
အစိုးရအနေနဲ့အခြေခံစပါးစိတ်ကိုတတ်မှတ်ထားတဲ့လယ်သမားတွေစီကစပါးကိုတိုက်ရိုက်ဝယ်ယူရေးစနစ်ကိုကျင့်သုံးသင့်တယ်လို့တောင်သူလယ်သမားတမကဗဟိုဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်မရှိလယ်သမားတွေကကျန်းမာရေးပေါ့နော်ဒီဥစ္စာအဖို့ပေါ့နော်ဟိုမခံစားရဘူးပေါ့စပါးစီးတွေကျန်နေတဲ့အချိန်ကရင်ဒီကွန်တဲဘွဲသားတွေကစားခံတာဖြစ်တဲ့အတွက်အစိုးရအနေနဲ့ဆက်ရွယ်ရေးစနစ်ကိုပြုံးနိုင်တာဖြစ်တဲ့အတွက်ဒီစပါးစီးမုန်းကြီးဆက်တဲ့အခါမှာလေသမားတွေရဲ့အဲဒီတဲ့မှာစပါးမရှိဘူးနောက်တစ်ခုကအစိုးရရဲ့ဆင်းမှလည်းစပါးမရှိဘူးပေါ့နော်
တရုတ်နိုင်ငံမှာဖွဲ့စည်းဖြစ်တဲ့ COFCO အဖွဲ့ကဒီလ25ရက်မှာပြည်တွင်းစံစားတချို့ကိုလေးလာခဲ့ပြီးစံဝယ်ယူရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံစံစွာအသိန်းချုပ်နယ်လည်းဆွေးနွေးခဲ့ပါတယ်။လက်ရှိစပါးစိအနေငယ်ပြန်တက်လာတာတရုတ်ရဲ့စံဝယ်ယူရေးကိစ္စကြောင့်မဟုတ်ဘဲပြည်တွင်းဝယ်လိုအားကြောင့်တက်လာတာလို့စံလုပ်ငန်းရှင်တွေဘက်ကပြောပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားဖေးပို့နိုင်ပါတယ်။ကျမတို့ VOA ရဲ့ Radio V ဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile App ကို download ထည့်သွင်းထားသူတွေအနေကို VOA ကနေပြီးတော့လက်ဆောင်ချီမြှင့်မဲ့အစီအစဉ်ရှိပါရဲ့ရှင်။အခုလာမဲ့တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ၄နာရီအတွင်းရန်ကုန်မြို့ Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူနိုင်ကြပါတယ်။တနင်္ဂနွေနေ့နေ့လယ်တနာရီကနေ၄နာရီအတွင်း Junction Square ကိုအမြန်လာရောက်ပြီးဂီတဖြော်ပြပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေကိုလာယူနိုင်ကြပါရဲ့ရှင်။ Mobile App ထွက်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းအဲ့ဒီနေရာမှာကုညီထည့်သွင်းပေးဖို့အစီအစဉ်လည်းရှိပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့ပြန်ပြည့်မြန်စွမ်းအင်ကနေလျှက်စစ်ထုတ်ယူတဲ့အကြောင်းနားဆင်ကြရမှာပါ။အမေရိကန်စွမ်းအင်အချက်လက်ဆိုင်ရာဝန်ကြီးဌာနရဲ့အဆိုအရအမေရိကန်ပြည်ထောင်စုဟာလျှက်စစ်စွမ်းအင်17ရာခိုင်နှုန်းကိုပြန်ပြင်းမြန်စွမ်းအင်တွေစီကရရှိနေတယ်လို့ဆိုပါတယ်။တခြားတစ်ဖက်မှာတော့ကိုစတာရီကာနိုင်ငံမှာလည်းသူ့ရဲ့လျှက်စစ်စွမ်းအင်68ရာခိုင်နှုန်းကို2015ခုနှစ်ကလေးကပြန်ပြင်းမြန်စွမ်းအင်တွေကနေရလာခဲ့တာဖြစ်ပါတယ်။ဒီနိုင်ငံတွေပြန်ပြင်းမြန်စွမ်းအင်လျှက်စစ်ကိုဘယ်လိုထုတ်ယူနေကြသလဲဆိုတဲ့အကြောင်း Kevin Innotts ရဲ့သတင်းပေးပို့ချက်ကိုကိုငင်းချန်းကပြောပြမှာပါရှင်။
ကော့စတာရီကာနိုင်ငံမှာစွန်းဦးတီထွင်သူတွေနဲ့စီးပွားရေးလုပ်ငန်းငယ်လေးတွေဟာပြေဖြိုးမဲ့စွမ်းအင်ကိုကြောင်းလဲအသုံးပြုတာတိုးလာနေပါတယ်။အကြောင်းကတော့စီးပွားရေးအရတွက်ချေကြိုက်လို့ပါ။သူ့ရေခဲမုတ်ဆိုင်အတွက်သုံးထားတဲ့လေယောင်ကြီးစွမ်းအင်သုံးဆိုလာပြားတွေဟာပတ်ဝန်းကျင်တန်ရှင်းစေရုံသာမကပဲပတ်စံတတ်တာသေးတယ်လို့ပိုင်ရှင်ဖြစ်သူလူးဝစ်ဒီအေဂိုဗက်စကတ်ကပြောပါတယ်
။ Nosotros estamos aquíantes trabajaba con una
အခုနေအောင်ကြီးဆိုလာပြားရည်နဲ့ဆိုတော့ဓာတ်ဆီသုံးစရာမလိုပါဘူးညဉ့်ညမ်းမှုလည်းမဖြစ်တော့ပါဘူးအတန်လည်းမဆူပါဘူးလူတွေလည်းကြိုက်တယ်လို့ဓာတ်ဆီအတွက်ကုန်ကြစီလည်းတက်တာပါတယ
်ဘက်စကတ်နဲ့နေအောင်ကြီးစွမ်းအင်သုံးဟင်းချက်သူပတ်တီမာမိုလင်းကျဲဟာကော့စတာရီကာနိုင်ငံမှာပြည်မြဲစွမ်းအင်တွေကနေလျှက်စစ်68ရာခိုင်နှုန်းရယူနိုင်စေခဲ့တဲ့ပြည်မြဲစွမ်းအင်ဈေးကွက်ကြီးရဲ့အစိမ့်ပိုင်းတွေဖြစ်ပါတယ်
tenemos la oportunidad que
tomaro ma di ne yang ji swan in go tong le twe tait sait a chan na jwa ma ye kaung na ri a pyin ngwe kong ji cha le tat ta si ba de naw bi hya sit ne dat si go chwe ta de a twe ka ba ji ye jwa ma ye ne lu da a lung ye jwa ma ye go le a thauk ku be ni ba de
naingan daw a sit ma daw swan in ni go le swan in mye yang a pu swan in ne ye ya hya sit do ga ni ya yu ba de lan mi rwe go le ne yang ji swan in tong da ba anagat ma lo at la nai da chaung tai bi a ni ne carbon dioxide long wa ma thwat sei go yi ywe ga de lo a so ya ta win shi tu tu phit de andrea misa ga pyo ba de
donde vamos a estar muy digitalizado
chimaro computer set pisi bi ne swan in thau lo mu a long go thain chut twa mae kha ma naw pyo set sit go nia a nan pya ga thau lo nai ne kha ma a pyan le a tong pi dai ma ba swan in thau lo de poun san si bwa yi poun san long wa pyan twa ma phit pi lo tai pi ni ne da twat a sin tin phi ya pi sin tha ya ba
costa rica nai ngan ha lu yi 5 tan mae shi pi lo a ji sa sat mu long ngan ni mi shi de twat swan in lo at cha ga te da chaung da myo ri lou nai na lo thau pya nai ma de ဒါပေမဲ့လည်းသူတို့ရဲ့ပို့ဆောင်ဆက်သွယ်ရေးကဏ္ဍကကြီးမားပြီးဓာတ်ဆီအပေါ်မှာလုံးဝမှီခိုနေရတာပါ။ဒါကြောင့်တိုင်းပြည်အနေနဲ့ဓာတ်ဆီအပေါ်မှီခိုနေရသေးပေမဲ့လည်းအနာဂတ်မှာဒါကပြောင်းလဲသွားမှာပါလို့မီဆာကပြောပါတယ်
။ Es importante
ဒါကအရေးကြီးပါလေဆိုပြီးတော့ဂါထာပြနေရမှာပါ။ဒါကပတ်ဝန်းကျင်ကိစ္စလည်းမဟုတ်ပါဘူး။ဖွံ့ဖြိုးမှုပုံစံကိစ္စလည်းဖြစ်ပြီးတော့စတုထမြောက်ဆက်မှုဒေါ်လာရေးအတွက်လည်းတိုင်းပြည်ကိုပြင်ဆင်ထားတာပါ။ကမ္ဘာကြီးအနေနဲ့ရေနံကို30တိုင်ရက်တော့မဲ့စီးပွားရေးပုံစံကိုသွားနေပြီးတော့တချို့တွေကမဖြစ်နိုင်ဘူးလို့ထင်ပေမဲ့လည်းကျမတို့ကတော့ဒါကိုဆက်လုပ်သွားမှာပါ
ရေတို့မှာတော့ပြေဖြိုးမြဲစွမ်းရင်သုံးစွဲမှုများလာတာကိုမြင်ရမှာဖြစ်ပြီးတော့ရေနံလိုအပ်မှုကလည်းတိုးလာနေမယ်လို့လေးလာသူတွေကပြောပါတယ်ခင်ဗျာ
ကိုငင်းချမ်းပြပြသွားတာပါရှင်အခုတခါတော့ plastic mic တွေရဲ့အန်ဒီရဲ့အကြောင်းကိုနားဆင်ကြရမှာပါ ပလတ်စတစ်အမှိုက်တွေရဲ့ပြဿနာဟာဘလောက်ကြီးမားသလဲဆိုတာကိုမိမောင်းထုတ်ပြထားတဲ့အမှုပညာပြပွဲတစ်ခုကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာပြသနေပါတယ်။အာရှမှာပလတ်စတစ်အမှိုက်အထွက်ဆုံးနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံကအမှုပညာရှင်တွေကပလတ်စတစ်အမှိုက်တွေတုံပြီးအမှုပညာလက်ရာတွေကိုဖန်တီးပြသထားတာဖြစ်ပါတယ်။အပြည့်အစုံကိုတော့မဆုမြတ်မွန်ကပြောပြပါလိမ့်မယ်ရှင်။
အာရှကပလတ်စတစ်အမှိုက်အထွက်ဆုံးနိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံပါဝင်ပါတယ်။ပလတ်စတစ်အမှိုက်တွေကသဘာဝပတ်ဝန်းကျင်ကိုဘလောက်ထိခိုက်စေသလဲဆိုတာကိုလူအများသိအောင်ရည်ရွယ်ပြီးတော့ဗီယက်နမ်အမှုပညာရှင်တွေကပလတ်စတစ် Planet ဆိုတဲ့ပြပွဲကိုဟန်နွိုင်းမြို့မှာပြသထားပါတယ်။ပလတ်စတစ်အမှိုက်တွေကိုပြန်သုံးပြီးအခုလိုအမှုပညာတွေဖန်တီးပြသတာကနေလူတွေအမှိုက်ဆိုပြီးတော့ပလတ်စတစ်ကိုလွယ်လွယ်လွှတ်မပြစ်ကြအောင်လို့တိုက်တွန်းနိုင်မယ်လို့ပြပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်။ Plastic Planet ပြပွဲရဲ့အမှုပညာဆိုင်ရာဒါရိုက်တာFrom từ tuy gà khu lù bió bà đi.
Mình thấy nhìn thấy vẻ đẹp bên trong, tiềm ẩn bên trong của những thứ mà mọi người vẫn thường coi nó là giá.
Lùi gà mai sử dụng lưu viên này ra đây ở nhà rồi mà, ở lạ thì ai rồi xí đế xử ra, tôi rồi mình ảnh bia chân nào bà. Này lùi ấy trì của bé chì bà, giáo dông phía này để tôi rồi ở lạ thì ai cũng chân mà mình ảnh bà đi. Đã chẳng tôi rồi chẳng bố gù bia bà chân nào bà.
ကျူကျူအိတ်ရောင်စုံသုံးပြီးတော့15ဗီလောက်မြင့်တဲ့ပလတ်စတစ်လေးဆင်နှမောင်းကြီးအသွင်ဖန်တီးမှုကိုပြပွဲလာသူတွေအကြိုက်တွေးကြပါတယ်
။အဲအဲ့တော့ညလာတက်ခုံမှာကလုတ်ညော့အဲလို့ဒီအာနော်ကထုံးလေးပေါ့နော်ဇက
်လေးဆင်နှမောင်းဆိုတဲ့နုပညာလက်ရာကိုကျွန်တော်အကြိုက်ဆုံးပါ။ဒီလက်ရာကပေးခြင်းတဲ့တရင်စကားကခက်ရှင်းရှင်းပေမဲ့ကျွန်တော်ရင်ကိုထိပါတယ်။ပလတ်စတစ်လေးဆင်နှမောင်းကြီးကတက်ရှိတွေနေထိုင်ရှင်တန်မှုကိုတိမ်ကျုံယူသွားနေပြီလို့ကျွန်တော်ခံစားရပါတယ
်။ပြပွဲလာကြည့်သူចောင်းသားငွင်កောင်វៀតហ្វောင်းဖြစ်ပါတယ်။လူတွေတစ်ခါသုံးပြီးလွယ်လွယ်လွှင့်ပြနေကြတဲ့ plastic ရေဘူးတွေ၊ nylon အိတ်တွေ၊ကျွတ်ကျွတ်အိတ်တွေ၊ plastic pipe တွေ၊ CD ပြားတွေအပါအဝင် plastic အမှိုက်မျိုးစုံကိုပြန်သုံးပြီးဖန်တီးထားတဲ့အမှုပညာလက်ရာစုံကို plastic planet ပြပွဲမှာပြသထားပါတယ
်။အာ những tác phẩm ở đây thì hầu hết là những cái thứ mà mình đã bỏ đi nhưng mà người ta lại tạo thành
một ကျမတို့လွှင့်ပြထားတဲ့ပစ္စည်းတွေကိုပြန်သုံးပြီးတော့အမှုပညာလက်ရာတွေကိုအသေးချဖန်တီးထားတာတွေပါဒါပေမဲ့ဒီအမှုပညာလက်ရာတွေတခုချင်းစီမှာထူးခြားတဲ့တန်ဖိုးရှိသွားသလိုလူတစ်ယောက်ချင်းစီနဲ့ဆက်နွယ်ပတ်သက်မှုရှိသလိုခံစားရပါတယ်
။ဒါကတော့ပြပွဲလာသူဘူဒီကင်ချီဖြစ်ပါတယ်။ကမ္ဘာပင်လယ်သမုဒ္ဒရာတွေရဲ့ရောက်ကုန်တဲ့ plastic အမှိုက်တန်ချိန်80လောက်မှထောက်ဝက်လောက်က Thai, Vietnam, တရုတ် Indonesia နဲ့ Philippines နိုင်ငံတွေကဖြစ်ကြပါတယ်။ဒီပြဿနာကြီးကိုလူတွေသိရှိနားလည်ကြအောင်လို့အမှုပညာရှင်60လောက်ပူးပေါင်းပြီးတော့အခုလိုအမှုပညာလက်ရာတွေဖန်တီးပြသထားတာဖြစ်ပါတယ်။ရှိတဲ့ဆွန့်ပြအမှိုက်တွေကိုကြဆင်းအောင်လုပ်မယ်လို့ပြီးခဲ့တဲ့သတင်းပတ်ကထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာသဘောတူခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီထဲမှာပလတ်စတစ်အမှိုက်တွေညှော်နေအောင်လုပ်ဖို့ထိရောက်တဲ့ဆောင်ရွက်မှုတွေမပါဘူးလို့ဝေဖန်သူတွေကထောက်ပြနေကြပါတယ်။
ကျက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့ကျက်စစ်မရသေးတဲ့ဒေသတွေမှာကျက်စစ်မီးရစေဖို့လာမယ့်ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးကျက်စစ်တာအားကတွေတိုးကောင်းမယ်လို့ကျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်။ကျက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုကျက်စစ်တာအားကတွေတိုးကောင်းတာဟာဒီကျက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲ။အခုလိုမီတာကတွေတိုးကောင်းမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလား။ဇွန်လ29ရက်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ဒီနေ့ညထားရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေ။ဒါအပြင်ဒီကနေ့စနေနေ့မနေ့ပိုင်းမှာလဲရန်ကုန်မြို့မှာမြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့မျက်မှောက်ဒီမိုကရေစီရေးချိန်ဆိုတဲ့ခေါင်းစဉ်နဲ့ VOA နဲ့မဇိမသတင်းဌာနတို့ပူးပေါင်းပြီးဝါရင့်သတင်းအယ်ဒီတာတွေဆွေးနွေးပွဲတစ်ခုလုပ်ဖို့ရှိနေပါတယ်။စနေနေ့မနေ့10နာရီကနေနေကင်း12နေကင်း2နာရီအထိရန်ကုန်မြို့ဝန်တန်ဟိုတယ်မှာလုပ်မဲ့ဒီဆွေးနွေးပွဲကို VOA နဲ့မဇိမသတင်းဌာနတွေရဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်သွားဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနိုင်ကြပါပါရရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ရဲ့စနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American, Indian တို့အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှနားဆင်ကြရမှာက
ဒီအကောင့်တွေပေါ်ဆောင်ရွက်မှုမှာပုံလို့မြင်တာပုံလို့ရမှာနော်ပုံလို့မြင်တာပြီးတော့ဒီအဆက်ဆက်မှာတီတီတင်းတဲ့အမျိုးသမီးတွေအားဖွဲ့စည်းရေး
မြန်မာနိုင်ငံမှာအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတော်အဆင့်မဟာဗျူဟာစီမံကိန်းလက်တွေ့ကြတဲ့ဆောင်ရွက်မှုတွေမရှိတဲ့အကြောင်း WLB အဖွဲ့ကပြောကြားထားတာကိုနားဆင်ကြရမှာပါနောက်ပိုင်းမှာသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြက်ကိုငင်းချန်းကိုညံဝင်းအောင်တို့နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
် Why the UN failed to save the Rohingya?ရိုဟင်ဂျာတွေကိုကုလသမဂ္ဂဘာကြောင့်မကယ်နိုင်ခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့စောင်းပါတစ်ပုဒ်ကို Al Jazeera Online Internet စာမျက်နှာမှာဖတ်လိုက်ရပါတယ်။ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂကိုအကြံဉာဏ်ပေးဖို့မြန်မာနိုင်ငံမှာနှစ်နှစ်ကြာသူတေသနလုပ်ခဲ့တဲ့လီယန်းမဟိုနီရဲ့တွေ့ရှိချက်နဲ့စတင်ထားပါတယ်။မြန်မာပြည်ကကုလဝန်ထမ်းတွေဟာတညီတညွတ်တဲ့ကုလသမဂ္ဂရဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုထောက်ခံပြီးဒါကိုမထောက်ခံတဲ့သူတွေရဲ့အတန်ကလည်းပိတ်ခံထားရကြောင်းမဟိုနီရဲ့တွေ့ရှိချက်ကိုကိုးကားထားပါတယ်ပြီးခဲ့တဲ့အပတ်ကဂွာတီမာလာနိုင်ငံသားဝင်ကြီးဟောင်းလဲဖြစ်ကုလသမဂ္ဂဆိုင်ရာဂွာတီမာလာတန်အမတ်ကြီးဟောင်းလဲဖြစ်တဲ့ Gert Rosenthal ရဲ့ဗမ်းလိုက်တဲ့အစီရင်ခံစာကလည်းဒီအကြက်တဲကိုကင်တွယ်ဖို့ကုလသမဂ္ဂရဲ့စနစ်တစ်ခုလုံးချွေရင်းအားနည်းနေတယ်လို့ထောက်ပြထားပြီးတော့ဒါကိုပြင်ဆင်ဖို့အတွက်ရွှေညာအရေးတက်ကြွလှုပ်ရှားသူတွေကတော့တာဝန်ရှိသူကုလထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအစနှုတ်ထွက်ဖို့တောင်းဆိုထားပါတယ်ဒီအမြင်ကိုမထောက်ခံတဲ့ Richard Horsey လိုလေးလာသုံးသက်သူတွေကတော့စနစ်တစ်ခုလုံးချူရင်းနေတာကိုပြုပြင်ဖို့ခေါင်းဆောင်ပိုင်းကိုထွက်ခိုင်းရင်လဲနောက်ထပ်ခေါင်းဆောင်တွေဟာလဲဒီစနစ်ကြီးထဲမှာကြာဆုံးနေအောင်မှာဖြစ်ကြောင်းသုံးသက်ပါတယ်ကုလသမဂ္ဂရဲ့ချင်းကပ်ပုံဟာမြန်မာပြည်မှာရှိတဲ့တန်တမန်အတိုင်းဝိုင်းချင်းကပ်ပုံကိုလိုက်ပြီးလုံနေတာဖြစ်တဲ့အပြင်ရိုဟင်ဂျာအရေးဟာလဲတရုတ်နဲ့ရုရှားကမြန်မာကိုထောက်ခံမှုပေးထားတဲ့ကုလလုံခြုံရေးကောင်စီမှာပြပြတသားဆုံးဖြတ်ချက်မကြတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်တရုတ်နဲ့ရုရှားကိုကုလအတွင်းရေးမှူးချုပ်အနေနဲ့ဖိအားပို့ပေးပြီးရခိုင်မှာကုလလူ့အခွင့်အရေးစောင့်ကြည့်သူတွေထားဖို့ရိုဇန်တဲရဲ့အစီရင်ခံစာကတိုက်တွန်းထားပေမဲ့လည်းကုလသမဂ္ဂကလေးလေးနက်နက်မလုံမချင်းတော့ဒါတွေဖြစ်မှာမဟုတ်ဘူးလို့ရေးသားထားပါတယ်ခင်ဗျာ။
ရိုဟင်ဂျာကိစ္စမှာတရုတ်ရဲ့ထောက်ပံ့မှုပို့ရဖို့ဘင်္ဂလားဒေ့ရှ်ဂျိုဗန်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့သတင်းတစ်ပုဒ်ကိုယန်နီဆဖက်အွန်လိုင်းစာမျက်နှာမှာဖတ်ရပါတယ်။တရုတ်ရုရှားနဲ့အိန္ဒိယတို့ဟာရိုဟင်ဂျာအရေးမှာအများအားဖြင့်ဘင်္ဂလားဒေ့ရှ်ဘက်ကိုမျက်နှာသာပေးရပ်တည်ဖို့ရှိနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ထိပ်တန်းတန်တမန်တဦးပြောတာနဲ့အစချီထားပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပမဲ့ဇူလိုင်1ရက်ကနေ9ရက်အထိစီးပွားရေးဖိုရမ်ကိုတွားတက်ဖို့ရှိနေပြီးတရုတ်သမ္မတရှီကျင်းပင်နဲ့နှစ်နိုင်ငံဆွေးနွေးပွဲမှာတွေ့တဲ့အခါရိုဟင်ဂျာတွေဘေးရန်ကင်းကင်းဂုံတိုက်ခါရှိရှိနေရပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့တောင်းဆိုလိုက်မယ်လို့မျှော်လင့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတရုတ်သားမကရုရှားနဲ့အိန္ဒိယကလည်းဘင်္ဂလားဒေ့ရှ်ဘက်ကနေရိုဟင်ဂျာတွေအေးအေးချမ်းချမ်းနေရပြန်နိုင်ရေးလိုလားကြောင်းမိုမန်ကပြောပါတယ်။ရိုဟင်ဂျာတွေနေရပြန်ဖို့နဲ့ပတ်သက်လို့မအောင်မြင်တာကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကိုအပြစ်တင်ထားပြီးရိုဟင်ဂျာတွေနောက်တစ်ခါဘင်္ဂလားဒေ့ရှ်ဘက်မောင်းထုတ်ခံရမယ့်အခြေအနေမျိုးမရှိစေဖို့လည်းမျှော်လင့်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်ကိုကူညီပြီးမြန်မာကိုဖိအားပို့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ထပ်ပြီးတော့တောင်းဆိုကြောင်းပြောသွားပါရစေ။
Global Voice Online သတင်းစာတစောင်းမှာပရိဘက်ကတွေကြောင့် Mauritania, Ethiopia နဲ့မြန်မာနိုင်ငံတို့မှာ Internet အပိတ်ခံရဆိုတဲ့ခေါင်းစဉ်နဲ့စောင်းပါတစောင်းကိုဖတ်ရပါတယ်။မြန်မာနိုင်ငံမှာအာဏာပိုင်တွေရဲ့ညွှန်ကြားချက်အရရခိုင်ပြည်နယ်ထဲမှာရှင်းမြို့နဲ့ချင်းပြည်နယ်ကတမြို့စုစုပေါင်း9မြို့မှာဇွန်လ21ရက်ကစလို့ Internet ပိတ်ပင်ထားခဲ့ပါတယ်။ Telenor, Ooredoo, Myanmar Post နဲ့Telecommunication Mitel စတဲ့ Internet ကုမ္ပဏီတွေအားလုံးကိုဆက်သွယ်ခွင့်ပိတ်လိုက်ပေမဲ့ဖုန်းခေါ်တာနဲ့ SMS လို့ခေါ်တဲ့ဖုန်းကနေစာပို့တဲ့ဝန်ဆောင်မှုကတော့ပိတ်မထားပါဘူး။ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးသိန်းကအခုလိုကြေညာချက်ထုတ်ပြန်ရတာဟာလုံခြုံရေးနဲ့ငြိမ်းချမ်းတည်ငြိမ်ရေးအတွက်ဖြစ်တယ်လို့ရှင်းပြကြောင်းလည်းပြောပါတယ်။ရေကန်ပြည်နယ်နဲ့ချင်းပြည်နယ်ရဲ့တောင်ဘက်ပိုင်းတွေမှာ2015ကစလို့ရေကန်လက်နက်ကင်အဖွဲ့ AA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်နေခဲ့တာပါ။ဒါနဲ့မကရေကန်ပြည်နယ်ထဲမှာပဲအစိုးရတပ်ကရွှေညာမျိုးနယ်စုကိုစစ်ဆင်ခဲ့တာလည်းဖြစ်ပါတယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားတဲ့အတန်းအဖွဲ့တီထောင်သူမောင်ဆောင်ခကမိုဘိုင်းဖုန်းနဲ့မှာအင်တာနက်သုံးခွင့်ပိတ်တာဟာလူအခွင့်အရေးတွေကိုပိုပြီးချိုးဖောက်လာမဲ့ရှေးနှမိတ်ဖြစ်ကြောင်းပြောပါတယ်။သူကအယက်သားအစိုးရအနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာကြံရပါမဖြစ်တဲ့ကြောင်းနဲ့အယက်သားတွေတရင်ဖလှယ်ရေးအတွက်အခုလိုအင်တာနက်သုံးခွင့်ပိတ်ပင်ထားတာကိုပြန်ပြီးခွင့်ပြုပေးဖို့တိုက်တွန်းကြောင်းတရင်ဆောင်မကို Global Voice Online သတင်းမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနှာစင်ခဲ့ကြရတာပါရှင်။သောတာရှင်များရှင်ဒီကနေ့စနေနေ့မနက်ပိုင်းမှာရန်ကုန်မြို့မှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်နဲ့မျက်မှောက်ဒီမိုကရေစီရေးချိန်ဆိုတဲ့ခေါင်းစဉ်နဲ့ VOA နဲ့မြစည်းမသတင်းဌာနတို့ပူးပေါင်းပြီးဝါရက်သတင်းအယ်ဒီတာတွေဆွေးနွေးပွဲတစ်ခုလုပ်ဖို့ရှိနေပါတယ်။စနေနေ့မနက်7:00နာရီကနေနေ့ခင်း2:00နာရီအထိရန်ကုန်မြို့ဝန်တန်ဟိုတယ်မှာလုပ်မဲ့ဒီဆွေးနွေးပွဲကို VOA နဲ့မြစည်းမသတင်းဌာနတွေရဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးသွားဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခုKILLING killing a noun နာအဖြစ်တတ်ချင်းလို့လုံးောက်ဒီပေရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်ဒီပေကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလည်းဆင်းနူတယ်လို့ဆိုရမှာပါလူတူဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ကြီးကြီးမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မမျက်ကလေးရလိုက်တယ်ကျမတို့မြန်မာဘန်ကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
edi cy lungan shin ji ga taba wa dangwe sha phwe siman ge ma apwa ji pwa lite de le lo thibe ya ba de upma go naw khaw na sin ji ja ya aw
the business tycoon made a killing in the gas exploration project
we ator le ya lite de amyet myet kle ya lite de apwa ji pwa lite de so yin be lo pyo ma le
make a killing
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လှလှတန်စီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုနှာစင်ကြရအောင်ပါမြန်မာနိုင်ငံမှာအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတော်အဆင့်မဟာဗျူဟာစီမံကိန်းNESPO ကို၁၂စီမံကိန်းနဲ့ဆောင်ရွက်နေပေမဲ့အားနည်းချက်အများပြားရှိနေပြီးလက်တွေ့ကျတဲ့ဆောင်ရွက်မှုတွေမရှိတဲ့အကြောင်းသုံးသပ်ထားတဲ့စာတမ်းတစ်စောင်ကိုပြီးခဲ့တဲ့မတ်လ21ရက်နေ့မှာ WLB ကထုတ်ပြန်လိုက်ပါတယ်။ NESPO စီမံကိန်းနဲ့ပတ်သက်လို့အဓိကဘာအားနည်းချက်တွေရှိနေတာလဲ၊ဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲဆိုတာတွေကို WLB အထွေထွေအတွင်းရေးမှူးနော်ဆဲဆဲကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှမှတ်ခင်ပြုထွေးကတင်ဆက်ပေးထားပါရှင်။
in bed would never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
ဒီကနေ့ညဖြစ်ဖြစ်ပြီးဒီမှာတမတို့မြန်မာနိုင်ငံမှာဘောနော်တယ်ပြီးလို့ရှိတဲ့ဒီစီမံကိန်းကဟိုအမျိုးသားအစ်မဟာဒီယာစီမံကိန်းဆိုတော့ဒီမြန်မာနိုင်ငံလေးမှာရှိနေတဲ့အမျိုးသမီးတူရဲ့အတွက်ကိုအမျိုးသမီးဖြစ်ဖြစ်တူတဲ့ရဲ့အတွက်ကိုစီစဉ်ရေးဆွဲထားတဲ့စီမံကိန်းဖြစ်တယ်ဘောနော်ဆိုတော့တမတို့လေးလာတဲ့အခါမှာဆယ်မီတာဟိုစီမံကိန်းဖြစ်ပြီးတော့ 1000မျိုးကျော်ခုနှစ်နေဝင်နေပြီ။ဒါတွေကိုမရှိနေသေးရလဲ။ဒါကြောင့်မရှိနေသေးရလဲ။ဒါမျိုးတို့တမတို့အမျိုးသမီးများဖက်ဆွေးနေမှာနိုင်ငံနေနဲ့ဒီချာလေးလာကြည့်ရတဲ့အခါမှာဒီကတက်တနာ၃ချက်ရှိရပါတော့။နှစ်ခါစစ်တက်စီဖို့ခြေကဥပဒေပေါ်မှာမြန်ပြီးတော့ကိုကနေတဲ့
ဒီမက်စ်ဖော့ထဲမှာအမျိုးသမီးနဲ့ညီချိုက်လို့ကြုံရိုက်ဆိုင်ရာကိစ္စရတွေကိုလှုပ်သွားမယ်လို့ပြောပေမဲ့ဒါပေမဲ့အသေးသေးတွေကိုမဖော်ပြထားတာမဖော်ပြထားတဲ့အပြည့်ဘယ်လိုလှုပ်ဆောင်သွားမလဲ။အပါအတွက်ဘယ်သူအတွက်လှုပ်ဆောင်သွားမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့မတွေ့လိုက်ရဘူးပေါ့နော်။ဟုတ်ကဲ့အခုပြောတဲ့အဓိကအားနည်းချက်၃ချက်မှာ2008ဖွဲ့စည်းပုံကိုအခြေခံထားတာကအားနည်
mu ku wa po bi do a kaung si de di na thaw shi phwe si bo ku twa mi khu la de ka ja lo lu khwe cha sa mu ku po bi do a kaung si ya lo ni de taw myu phit de wa no si pini pa kha ma phit ni de di ju lo mu ri ku di network ga ba ma a ka kwe ma be u ဥမာဘာဘောတရားခံတွေကိုလူမျိုးချမ်းသာကိုပေးပေးတဲ့ဟာမျိုးဖြစ်နေတယ်ဘာလို့ဆိုတော့သူကထရှိပွဲစီပေါ်မှာပေါ်ဒီလေးပေါ်ပြထားတာကစကရင်တစ်ခါမှာကြည့်လို့နေတရားခံဟိုမှာဥမာသမတော်ကကြည့်လို့နေဆိုရင်ဒီကချုပ်ကပဲသူကဟိုဟာဘောနော်ဒီကချုပ်ရဲ့အစီအဆုံးဖြတ်ပဲဟိုဟာသူတို့ကအရှင်နေပါလေလောက်ရမယ့်ဟာမျိုးရှိနေတော့လေဆိုတော့ကျမတို့ပေချာဒီဘိုင်းကြီးစီလိတ်လာတဲ့အခါမှာဘာကကွေမမရှိသွားတဲ့ဟာမျိုးဖြစ်နေတာပေါ့နောက်တစ်ခုကြတော့ကျမတို့အကောင့်ထဲပုံမှုလို့တောင်းခံမှုဆိုင်ရာတွေလည်းကျွန်တော်တို့တိတိကျကျမသိလိုက်ရဘူးရှင်းရှင်းလင်းမဖော်ပြထားဘူး next form မှာတော့ရေးထားတယ်ဒါလောက်သွားမယ်ဒါလောက်သွားမယ်ဒါပေမဲ့ဘသူကဘယ်ဘယ်အခန့်ကဏ္ဍမှာတောင်းရှိပြီးတော့ဘယ်အချိန်မှာဘသူက focus person ဖြစ်နေလဲဖြစ်လာတဲ့အနေထားမှာလည်းဘသူကဘသူ့ကိုတော့တိုင်ရမှာလေဘသူ့ကိုတော့ပြောရမှာလေအဲ့ဒါအဲ့တော့လည်းမတွေးရဘူးပေါ့နော်ဆိုတော့ရေးတာရေးတာဒါမဲ့ဘသူဘယ်ဝဘလူအကောင့်ထဲပေါ်နေလေဆိုတဲ့ဟာမျိုးကိုကျမတို့လည်းမမြင်ရတလို့သိလည်းမသိဘူးပေါ့နော်
အဲ့ဒီတော့ဒီ Nest Paw ဆိုတဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဟာတကယ်တမ်းလက်တွေ့မှာအမျိုးသမီးတွေအတွက်အကျိုးခံစား권ဘာမှမရှိဘူးလို့ပြောချင်တာပါလား
ကျမတို့ဒီသားမှာအထူးသဖြင့်ကျွန်တော်တို့ WD ရဲ့ဒီ conflict area ဆိုရှိ post conflict area ဆိုရှိပေါ့လေတိုင်းရင်းသားဒေသမှာပေါ့နော်အဲ့ဒီဒေသမှာကျတော့ကျမတို့တတိယကမခံစားရတဲ့အခြေအနေသိတော့မသိလိုက်ရတဲ့ဟာမျိုးတွေအများကြီးရှိတယ်ပေါ့နော်ဆိုတော့နောက်တစ်ခုကျတော့ကျမတို့ကဒီ next for process နဲ့ပတ်သက်ပြီးတော့ကျမတို့အမျိုးသမီးလှူရှာဆောင်ရွက်နေတဲ့အမျိုးသမီးတွေလှူရှာဆောင်ရွက်နေတဲ့အမျိုးသမီးအဖွဲ့အစည်းတွေကြားထဲမှာလည်းအဲ့လိုမျိုးပေါ့နော်ရှင်းပြတာချပြတာကြည့်ပြတာအေးအဲ့ဒါတွေမရှိဘူးပေါ့နော်ဆိုတော့ကျမတို့အဒီနေရာမှာလည်းထောက်ပြတယ်ကျမတို့ဂျားထဲမှာတော့မရှိတဲ့အပြင်ဒီလူထုတွေဂျားဆိုပူဆူလူထုတွေဆိုရင်ဒီလိုမျိုးတည်ချက်လက်တွေကိုအပြည့်စုံတည်ချက်လက်ပြည့်စုံပြီးလို့ရှိအချိန်ကြီးပေးပို့တာမျိုးရှင်းပြတာမျိုးပေါ့နော်ညဝင်ပြတာမျိုးမရှိဘူး
ဒါဆိုရင်ဆိုလိုတာကဒီပြိပခဖြစ်နေတဲ့ဒေတာတွေတိုင်းသားဒေတာတွေမှာတော့ Nest Paw ဆိုတာဟာရှိနေတယ်ဆိုတာကိုတော့မှဘယ်သူမှမသိတဲ့စီမံကိန်းတစ်ခုဒီအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဘာမှလှုပ်ဆောင်မပေးနိုင်တဲ့စီမံကိန်းတစ်ခုလို့ဆိုလိုတာပါလားရှင
်။ကျမကတော့ဟိုပါဘောမတိုးတက်လာဘူးလို့တော့ပြောမှာမတိုးတက်လာတဲ့အချိန်ပေါ့နော်ဒီအမျိုးသမီးဘဝလုံခြုံရေးကိစ္စရာတို့ပြီးလို့ရှိရင်လေကျမတို့ဒီအတိုင်းအတဲ့ရပိုင်းခြားကြီးအဖြစ်ပေါ့နော်ဥမာတဲ့ငယ်မဒိမှုတွေ God the sexual harassment တွေ God sexual violence တွေ God domestic violence တွေ ပုံများလာတယ်လို့မြင်ရတာပေါ့နော်အဲတော့ကျမတို့အဲ့ဒါကြောင့်မလို့ကျမတို့ရဲ့ဟိုဟာအဲတုံးတက်ချက်ရဲ့ကောင်းစင်ပေါ့နော်အမျိုးသမီးများဖြူဖြူတူတဲ့ရဲ့အတွက်အလားလာပေါ့နော်အဲ့ဒါကိုကျမတို့ကဒီဒီဟာကိုကျွန်တော်အကောင်လုံးမေးကိုမေးထုတ်ချင်တယ်ပေါ့နော်ကျွန်တော်မျိုးအမျိုးသမီးများဖြူဖြူတူတဲ့ရဲ့အတွက်ကိုကျွန်တော်ရေးဆွဲပြီးတော့အဲ့ဒီဟာကိုမတူမဖြူဖြူတူတဲ့အပြင်ပေါ့နော်ပူဆိုးတဲ့အနေထားရဲ့အများကြီးရှိတယ်ပေါ့နော်အဲ့ဆိုတော့ကျမတို့ဒီကျမတို့အမိကတော့ဟိုဟာမတူတဲလားလို့တော့ဟိုဟာကျမတို့မြင်နေမှာနော
်ဆိုတော့ဒီလိုအမျိုးသမီးတွေရဲ့ဘဝတွေတိုးတက်မြင်ပါလာဖို့အတွက်ဆိုရင်တကယ်တမ်းဘာတွေကိုအကောင့်ထဲပေါ်ဆောင်ရွက်သင့်ပါတယ်အဓိကကျတဲ့အချက်တချို့ကိုပဲပြောပြပေးပါရှင
်ဆိုတော့ကျမတို့ကဒီမမတိအချက်ကတော့ budget ပေါ့နော်ဒီဒီဟာကိုကောင့်ထဲပေါ်ဖို့အမှန်ရော budget ကနေဒီအစီအကားချမှတ်ဖို့လိုမယ်ပေါ့နော်နောက်တစ်ခုကြတော့ကျမတို့ဒီအကောင့်တက်ဖြစ်နေတဲ့ဥပဒေတွေအောက်မှာမလုပ်ဖို့အရေးကြီးရမော်နော်အကောင့်တက်ဖြစ်နေတဲ့ဥပဒေဥမှာအခုကျမတို့ထောက်ပြနေတဲ့မထရှိပွဲကြီးပေါ်မှာမထရှိပွဲကြီးပေါ်ကလုပ်နေပြီဆိုရင်တော့ဘယ်လိုနည်းနဲ့မှဟိုပါကျမတို့တိုးတက်စီချင်တဲ့အမျိုးသမီးကုပြုတုတဲ့ကျမတို့ဘယ်လိုနည်းနဲ့မှလုပ်မှာမဟုတ်ဘူးနော်အဲ့ဒီအကောင့်တက်ဖို့ရလေဒီမထရှိပွဲကြီးကိုအောက်ကပဲအကန့်တန်းနဲ့အကောင့်တက်ဖို့ရမယ့်ဟာမျိုးဖြစ်တယ်ဘောနော်ဆိုတော့ကျွန်တော်ဒီမှာထောက်ပြချင်တာကဒီမထရှိပွဲကြီးကိုအပြင်းပေါ့နော်ဒီတခြားတော့ဥပဒေပေါ့တခြားတော့မြို့သမီးကိုထိနေတာတော့ဥပဒေဒီအမျိုးသမီးခွဲခြားဆက်ဆံထားတော့ဥပဒေအောက်မှာမလုပ်ဘူးပေါ့နော်အဲ့ဒီဥပဒေတွေကိုလည်းပြင်ဖို့ထောက်ပြထားတာရှိရပါတော့နောက်တစ်ခုကြတော့ဒီ account ထဲပေါ်ဆောင်ရွက်မှုမှာပြည်လူမြင်တာဖို့လိုရယ်ပေါ့နော်ပြည်လူမြင်တာပြီးတော့ဒီအဆက်ဆက်မှာတင်းတဲ့မြို့သမီးတွေအားဖွဲ့စည်းရည်ကြီးအမျိုးသမီးတွေဒီအားလုံးကိုလည်းအချိန်ကြီးတတိယချက်လေးတွေကိုမျှဝေပြီးတော့တတိယဝါကောင်တဲ့ပေါ်နေလေတတိယဝါကတောင်းဝန်ရှိနေလေတောင်းဝန်ယူမှုတောင်းဝန်ခွဲဝေမှုအပိုင်းတွေကိုလည်းပကွေးနေလို့ညီညီကြာနဲ့ဆက်ပြဖို့လိုအပ်တယ်လို့ညီနေမော်နော်အဓိကအဲ့ဒီသုံးချက်ကိုတော့ကျမတို့ဟိုပြောပြောချင်တယ်မော်နော
်ဟုတ်ကဲ့ဒီ news poll ကိုစပြီးတော့ဒီရေးဆွဲတော့ငါရောအမျိုးသမီးအဖွဲ့အစည်းတွေပါခဲ့ပါသလားရှင
်ဟုတ်ကျမတို့တီးရတလားတော့ပါပါတယ်ဟိုဟာပေါ့ဒီကျင်းတို့ဝန်တို့ပေါ့နော်တခြားဟိုဟာပေါ့အခေယာဖွဲ့တော့နော်ကျမတို့ဒီတလောက်တော့ပြီးလို့ရှိရင် UN Women တို့ပြီးလို့ရှိရင်တခြား consortium တွေပေါ့နော်ပါဝင်ခဲ့တဲ့အဲ့ဒါကြောင့်မလို့ကျမတို့ပါဝင်ခဲ့တဲ့သူကိုလည်းကျမတို့ကျေးဇူးတင်ပါတယ်ဟိုပါသူတို့ပါဝင်ခဲ့လို့ဟိုတောက်တနေရမှာပေါ့စာရေးစာသားတစ်ခုဖြစ်လာတယ်ပြီးလို့ရှိရင်လည်းပေါ့အချက်လက်တွေလည်းတချို့ပါတော့ဒါပေမဲ့တကယ်တောင်ရှိသူကတော့အစိုးရဖြစ်နေတော့ဘောနော်အစိုးရအကောင့်ထဲပေါ်ရမယ့်ဟာနေဖြစ်နေတော့ဘောဒါပေမဲ့အစိုးရမှာကလည်းဆက်မထားတဲ့ဒီဟာတွဲကောင့်ထဲပေါ်ဘူးဆက်မထားတဲ့ budget မရှိသူလို့ရောပေါ့လူအင်အားရလဲပေါ့နော်မရှိတာကိုတော့ကျမတို့တွေးရတာပေါ့
ဟုတ်ကဲ့အဲ့ဒီတော့လေအခုဒီ WLP ကနေပြီးတော့မှဒီတုံးတက်ပြီးတော့ထောက်ပြတဲ့ချက်တွေကိုအစိုးရဘက်ကရောဒီထက်သွင်းစဉ်းစားတာတွေ့ရပါသလားအစိုးရနဲ့ဒီ WLP ကနေမှာဒီတိရတုံးတက်ချက်တွေကိုအစိုးရရှိရအောင်ရောဘယ်လိုလုပ်ပါလဲ
ကျမတို့ကတော့ဒီလိုလုပ်ပါတယ်ဟိုဟာဒီတချို့တော့လွတ်တော်ပြီးတယ်ကျမတို့ပြီးတယ်တချို့တော့လွတ်တော်အမှတ်တွေကိုပို့ရယ်ပြီးလို့ရှိတချို့တော့ပါဝင်နေတဲ့မြို့သမီးအဖွဲ့တွေပေါ့နော်ကျမတို့ပြီးပို့ရယ်ပြီးလို့ရှိရင်လည်းကျမတို့ DSW ကိုလည်း hard copy ရယ်လေကျမတို့ဟိုဟာစာနဲ့စာဒီနဲ့တော့ပို့ပြတော့နော်စာနဲ့တခြားယူပြီးတော့
ဟုတ်ကဲ့
အာပို့ပြတာရှိရပါတော့နော်ပြီးတော့ကျမတို့သူတို့ဟာဆက်စီမှာသူတို့လက်ရှိဘယ်လိုတွေဟာပါဝင်နေလဲဆိုတဲ့အမျိုးလဲကျမတို့သူတို့ကနေသိမှာနော်ဒီအီးမေးလ်နဲ့လည်းညဝင်ပေးတာရှိတယ်ပေါ့နော်ဒီနေရာကိုကြည့်ပြီးတော့ဆက်ပြီးတော့ revise later project မှာဒီပလေးဆက်ရပြီးစီထပ်ပြီးစဉ်းစားဖို့ဆိုတဲ့အမျိုးကျမတို့ဆက်လုပ်နေမှာပေါ့နော်
မကင်ပြူတာစီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီးကန္တာကိုအပတ်စဉ်တိုင်းတောက်ကြနေမှာအသင့်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ပါရဲ့ရှင်အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားပါရဲ့ရှင
်ကံယူရန်တိုက်စားမှုကိုအကာအကွယ်ပေးပြီးရေသရဝရီပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လမှုရောတွေဆုံးရှုံးနေအန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပေးရစီကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကမ်းရိုးတန်းတစ်လျှောက်မှာလမှုရောတွေရှိပြီး ဒ ဒီလမှုတော်တွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရွဲ့အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်းရနေရဖြစ်ပါတယ်ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေသမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေသခံတွေအတွက်အလောက်ကန်ခွင့်လန်းတွေရလာပေမဲ့တစ်ဖက်ကလမှုတော်တွေရဲ့နောင်ရေးအတွက်ချင်းချောက်မှုတွေဖြစ်လာခဲ့ပါတယ်ထိုင်းပင်လယ်ကွေတွေကိ တဘာဝဘေးရန်ကိုခုခံကာဝယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လူမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်လယ်သရဝါမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေတာမှာနေထိုင်နေရာနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါတယ်။အခုတော့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကံယုံရန်တလျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားကြတာပါ။ဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမနေဆောက်လုပ်မှာပါ။ဒါအပြင်ကြီးတဲ့အများပြားဆက်နဲ့ကြို့တင်မောစိတ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရထားရတာဖြစ်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာတာတစ်ခုကဒီတင်မောစိတ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကံယုံရံကအပင်တွေကိုရှင်းပြနေတာဖြစ်ပါတယ်။လမှုရောတွေလည်းပြုံးနေပါပြီ။ဒါကြောင့်ဒေတာကံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားနှီးခိုးနေရတဲ့ပင်လယ်ခွေ့ဒေတာကြီးထိခိုက်မှာကိုပူနေကြတာဖြစ်ပါတယ်ဒီဒေတာကတန်ငါအလုံးနဲ့အတန်မွေးကြတယ်ပရစ်မတ်ရွာကရွာတကြီးဥနဲ့ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင့်တော့ဘူးလို့ညီးပါတယ
်ပြန်လည်းဘောင်းသားမင်းလည်းပြန်ဘတ်ဘောင်းချာ
သူတို့ရဲ့ပြန်စားတာတွေအများကြီးဆုံးရှုံးခဲ့ရပါပြီအရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါအခုနောက်ပိုင်းလူမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတိတ်မရတော့ပါဘူးကနန်းတွေပုံစံတွေလည်းတိတ်ပြီးတော့မရတော့ပါဘူးကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆိုင်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုးအရင်သူတို့လမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လမှုတော်တွေပြုံးကုန်တာဟာတငါတဲ့တွေဝင်ဝင်ရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လေပင်တွေကိုပိုးပြီးတော့ဝေးတဲ့နေရာမှာတွားပြီးဖမ်းကြရမှာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလားတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လမှုတော်တွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ
်။ကားដែលបាត់បងព្រៃព្រៃកងកាងហ្នឹងពួកគាត់
ក៏ងွေយ៉ាបောင်းលានចောင်းនេះអាឡុងកងွေមួយវិញတော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ។အပင်နေမရှိတော့ပင်လဲစားတွေမရတော့ပါဘူး။လမှုပင်နေတွေမကဘူး။ငါးစက်တွေလည်းအဖြစ်ရှိခံရပါတယ်။လမှုပင်နေဆုံးရတယ်လို့ငါးနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါတယ
်။လမှုပင်တွေပြည့်စည်ရတာဟာပင်လဲတော်ဝါတွေရဲ့စက်တွေပြည့်ကုန်တယ်လို့တိုက်စားမှုဒဏ်ကိုခံနိုင်တဲ့အရန်သားပါပျက်စီးခဲ့ရတာဖြစ်ပါတယ်။ဒါအပြင်လမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်စီထားနိုင်စွမ်းရှိတာဟုလမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့သဘာဝတော်ရင်ထိန်းသိမ်းမိတ်ဆွေများအဖွဲ့ကတိတ်ပန်နဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ်
Mangrove soils are amongst the most carbon-rich soils on the planet. And they destroy
the mangrove. The Indonesia Diaudora Mizuhari ha, kabawa ma carbon kewazo mizuhari myo phit par. Di lumuwari go phit si ya ha, le du the go carbonite outside that twe a mya ji yauk twa si de atwet, kaba ya si uru a pyaung le atwet le phit si par. Lumuwari ye nau yee ji ye cha ga, ziwa myo go ri a mya a pya atwet ta kai go yee par par. Nga nan ta cha yee tadawa myo go paw myaung mya so atwet.စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကံယူတန်းဒေသခံတွေအတွက်ဒီလမှုရောတွေမရှိရင်မဖြစ်ပါဘူး
။လမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကြံလမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်။2011ခုနှစ်လောက်ကစပြီးဒေသခံတွေဟာကမ်ပေါ့လမှုရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာဝဝင်းကျင်ထိန်းသိမ်းအသိရှိတဲ့ခီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေတာတွေမှာပဲလမှုပင်ပေါင်းနှစ်သိန်းကျော်ကိုစိုက်ပျိုးခဲ့ကြပါတယ်။လမှုပင်ပေါက်တွေရအောင်ပြုပြီးပင်လယ်နဲ့ထိစပ်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါ။ဒီကမ်ပတ်လမှုရောကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်။အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့ သူတို့ဒေတာမှာမြေဈေးတွေအဆမတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ်
။ကျန်တဲ့မြေနှမ်းလိုက်ကျန်တဲ့မြေကကြပ်ရော်တဲ့ပြည်ချုံကခွင
့်မြေဈေးတွေကတင်းနေလာတဲ့အခါအမျက်ထုတ်လို့သူတို့ရောက်လာပါတယ်။သူတို့ကဒီမြေတွေကိုဝယ်ပါတယ်။သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုဆက်ခုတ်ပြီးမြေရှင်းတော့တာပါ။ကျွန်တော်တို့ငါးဖက်နေကြနေရတဲ့နားကလက်မှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပါ
။သူတို့ရဲ့ကမ်ပတ်လက်မှုတော်တဝိုင်မှာလမှုပင်တွေကိုထိမ့်သိမ်းမှုအတွက်သတိပေးဆိုင်ဖို့တွေကိုစိုက်ထူထားပါတယ်။လမှုတော်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်းရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်။လမှုတော်ကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုရက်ဆိုင်ဖို့မျိုးတွေဖြစ်ပါတယ်။လမှုတော်ဒေသရဲ့အနာဂတ်ကတော့တိတ်မရေရာလှပါဘူး။သူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့များရဲ့96ရာခိုင်နှုန်းလောက်ရှင်တန်ခဲ့ပေမယ့်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုတော်အတွက်အနာဂတ်ကမရေရာလှပေမယ့်ကမ်ပော့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်။ဘာကြောင့်သူတို့ရဲ့ပြိုးပင်ပေါက်တွေမရှင်တန်နိုင်ပဲဖြစ်လာရတာပါလဲ။တရားခဏ်ကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းဆွန့်ပစ်ပစ္စည်းအစိတ်တောက်တွေရဲ့တန်ကိုလမှုပင်တွေခံနေကြရတာပါမြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုရဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေရပ်ပါမှာကျန်ဒီဆောင်ရွက်ခြင်းပါ
တော်ခင်မြတ်သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။သောရရှင်များရှင်ဒီစနေမနေ့ပိုင်းမှာရန်ကုန်မြို့မှာမြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့မြမောက်ဒီမိုကရေစီရေးချင်းဆိုတဲ့ခေါင်းစဉ်နဲ့ VOA နဲ့မြစည်းမသတင်းဌာနတို့ပူးပေါင်းပြီးဝါရင်သတင်းအက်ဒီတာတွေဆွေးနွေးပွဲတစ်ခုလုပ်ဖို့ရှိနေပါတယ်။စနေနေ့မနေ့7နာရီကနေနေ့လယ်2နာရီအထိရန်ကုန်မြို့ဝမ်တန်ဟိုတယ်မှာပြုလုပ်မဲ့ဒီဆွေးနွေးပွဲကို VOA နဲ့မြစည်းမသတင်းဌာနတွေရဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်သွားဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာ ਈ စာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်လည်နားဆင်နိုင်ကြပါလိမ့်ရှင်။အခုညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှတ်စုတိုက်ရိုက်လေးလိုင်းဆွေးနွေးကန်စတဲ့ကန်တာတွေထုတ်လွှင့်ပေးမှာမို့လို့စောင့်မျှော်နားဆင်နိုင်ပါတယ်။စနေနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြမှာပါရှင်
။ဂျပန်နိုင်ငံအိုဆာကာမြို့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့လအတွင်းကရက်ဆိုင်သွားခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆရေးဆွေးနွေးဖို့ဒီနေ့စနေနေ့မှာတရုတ်သမ္မတရှီဂျီပင်းနဲ့တွေ့ဆုံဖို့ရှိပါတယ်။ဒုတိယသမ္မတမိုက်ပန်ဆဲဒုတိယသမ္မတအင်ဒိုယုံအရာရှိချုပ်မာချ်ရှော့ကစနေနေ့ဆွေးနွေးပွဲမှာအကောင်းဆုံးရနိုင်တဲ့ရလဒ်ကတော့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆခြင်းသာဖြစ်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံကအသားရောင်ရှိသူအမျိုးသမီးတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတထရမ့်ကိုရှုံးနိမ့်အောင်လုပ်ဖို့အကောင်းဆုံးအနေအထားမှာရှိနေကြောင်းကြွမ်းကျင်သူတွေကပြောနေကြပါတယ်။2018 Congress လွတ်တော်တက်တန်းဝဲရွေးကောက်ပွဲမှာလူမဲအမျိုးသမီးတွေဟာဒီမိုကရက်တီရဲ့အပြာတောင်းအပြာရောင်လှိုင်းတဘိုးလှုပ်ရှားမှုနဲ့အောက်လွတ်တော်ပေါ် Republican တွေရဲ့ထိန်းချုပ်မှုကနေလက်ပြောင်းရယူနိုင်ခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းစာနာမှုအထောက်အပံ့ပစ္စည်းတွေတည်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာတက်ချေနီကော်မတီ ICRC ရဲ့မော်တော်ယာဉ်6စီးပါဝင်တဲ့ရင်တန်းဘုံခွဲတိုက်ခိုက်ခံရပါတယ်။ရင်တစည်းထိခိုက်ပြီးအနည်းငယ်ပျက်စီးသွားခဲ့ပေမဲ့လူအသေးပြောင်းမရှိပါဘူး။ဒီလိုတိုက်ခိုက်ခံရတဲ့မြောက်ဦးနဲ့ကြောက်တော်မြို့အဆက်ကြောက်ကြက်နဲ့တောင်ဦးကျေးရွာဘက်တွေမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့အကြားတိုက်ပွဲဖြစ်နေတာတပတ်နီးပါးရှိနေပြီဖြစ်ပါတယ်။ပြင်းထန်နိုင်ငံပါရမီယိုမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာ့ဖလာကွာတာဖိုင်နယ်လ်ဒုတိယပွဲစဉ်မှာလက်ရှိချန်ပီယံအမေရိကန်အသင်းကအင်ရှင်ပြင်သစ်အသင်းကိုငကိုတကိုနဲ့အနိုင်ရရှိသွားပါတယ်ခင
်ဗျာ။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို9.19 19.25 ရုပ်ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအတွက်ကိုရော့စိတ်ပါရှင်လန်းချမ်းမြေ့တဲ့နေ့တစ်နေ့ဖြစ်ပါစေရှင်။ VOE ကိုအားပေးနိုင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.